This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်တော်ကနေတင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ပါတယ်ဒီကနေ့မေလ9ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်ကိုຫນွေဦးမိုးမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်အားစပြီး Radio NUG ရဲ့မနက်ခင်းစီရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရခိုင်စစ်မင်းနာမှာအာရကန်တပ်တော်နဲ့အတူအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနစကိုင်းတိုင်းပကဖတိုက်ခိုက်ရေးရဲဘော်တွေပါဝင်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်အကြမ်းဖက်စစ်တပ်နဲ့အပြင်းထန်တိုက်ခတ်မှုတွေဖြစ်ပွားနေပြီးမြို့သိမ်းတိုက်ပွဲတွေစစ်ဌာနချုပ်သိမ်းတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်စစ်မင်းနာမှာအာရကန်တပ်တော်နဲ့အတူအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနစကိုင်းတိုင်းပကဖတိုက်ခိုက်ရေးရဲဘော်တွေပါဝင်ခဲ့တယ်လို့မေလ၈ရက်မှာပကဖအတံကဖော်ပြပါတယ်အဆိုပါစစ်မင်းနာမှာပြန်လာတဲ့စကိုင်းတိုင်းပကဖတိုက်ခိုက်ရေးရဲဘော်တွေကို2025ခုနှစ်မေလ2ရက်နေ့မှာဂုံပြုတ်ကျိုးစုပွဲပြုလုပ်ခဲ့ပြီးစကိုင်းတိုင်းပကပအဖွဲ့မှတာဝန်ခံဒုတာဝန်ခံများတပ်ဆိုင်ရာခရိုင်အသီးသီးမှတာဝန်ခံမြို့နယ်တာဝန်ခံများရဲရတာဝန်ခံများတက်ရောက်ခဲ့တယ်လို့သိရပါတယ်ရခိုင်စစ်မင်းနာတွင်အာရကန်တပ်တော်နဲ့အတူတိုက်ပွဲဝင်နေစဉ်အတွင်းပကပအဖွဲ့ဝင်48ဦးထိခိုက်ဒဏ်ရာရရှိခဲ့က14ဦးကြဆုံးခဲ့ရပါတယ်ခင်ဗျာညီတော်သုံးဘွဲကအပြစ်ရထားပေမဲ့စစ်ကောင်စီကနောက်ချိုကိုထိုးစစ်ဆင်နေတာကြောင့်တိုက်ပွဲဖြစ်ပွားနေဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်ညီတော်မဟာမိတ်သုံးဘွဲကငလင်တန်တဲ့ဒေသများမှာလူသားချင်းစာနာမှုလုပ်ငန်းများဆောင်ရွက်နိုင်ရန်တစ်ဖက်သက်အပြစ်ရထားပေမဲ့နောက်ချိုမြို့ကိုစစ်ကောင်စီကထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားနေတယ်လို့ TNLA ကထုတ်ပြန်ထားပါတယ်မေလ9ရက်နေ့မနက် 8:55 မိနစ်ခန့်မှာ TNLA တပ်များရှိရာတောင်လှကျေးရွာအနီးတစ်ဝိုက်ကိုထိုးစစ်ဆင်ခဲ့တယ်လို့8ရက်နေ့မိုးလွယ်12:00ခွဲခန့်မှာလဲရာပြည်ကျေးရွာအနီးကိုထပ်မံထိုးစစ်ဆင်လာတာကြောင့်တိုက်ပွဲများဖြစ်ပွားခဲ့တယ်လို့ဆိုပါတယ်မေလ9ရက်နေ့6ရက်နေ့ကလည်းတရက်ချိုကျေးရွာက TNLA ထက်စခန်းကိုစစ်ကောင်စီကထိုးစစ်ဆင်လာတာကြောင့်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်အလားတူမန္တလေးတိုင်းတပိတ်ချင်းမြို့နယ်ဖော့တော့ကျေးရွာအနီးကဂိတ်ကိုလည်းမေလ9ရက်ညနေပိုင်းမှာဘုံးကျဲချတိုက်ခတ်ခဲ့တယ်လို့စစ်ကောင်စီတပ်စခန်းကိုလည်း18လေယာဉ်ဖြင့်လက်နက်ခဲယမ်းများ85ထုပ်လာရောက်ပစ်ချပေးခဲ့တယ်လို့သိရပါတယ် TNLA MNDAA နဲ့ AA ညီနောင်မဟာမိတ်သုံးဖွဲ့ကငလင်ဘေးတဲ့ပြည်သူများကိုစာနာတဲ့အနေနဲ့အင်ပလာတလလုံးအပြည့်ရကျင်းညာထားခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲမေလကုန်အထိအပြည့်ရတက်တန်းတိုးခဲ့တာဖြစ်ပါတယ်စစ်ကောင်စီကလည်းမေလ6ရက်နေ့ကနေ31ရက်နေ့အထိအပြည့်ရဆယ်ရီကာလထပ်တိုးကြောင်းကျင်းညာခဲ့ပေမဲ့ထိုးစစ်စင်တက်ခိုက်တာလေကြောင်းကဘုံကျဲတက်ခိုက်တာတွေကိုဆက်လက်လှုပ်ဆောင်နေစေဖြစ်တယ်လို့ TNLA ကထုတ်ပြန်ထားပါတယ် APSDF နဲ့ BLDF တို့ပထမအကြိမ် online တွေ့ဆုံပွဲကျင်းပဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦးမကဒတ်တဘဟိုစစ်ကော်မရှင်နဲ့ဗမာလူမျိုးရေးဒီမိုကရက်တစ်တပ်ဦး BLDF ဘဟိုကော်မတီတို့ပထမအကြိမ်တွေ့ဆုံဆွေးနွေးပွဲကို online မှာတစ်ဆင့်မေလ9ရက်နေ့ကကျင်းပခဲ့ပါတယ်မကဒတ်တဘဟိုစစ်ကော်မရှင်ဥက္ကဋ္ဌရဲဘော်တန်ခဲဦးဆောင်သောကိုယ်စားလှယ်အဖွဲ့နဲ့ BLDF ဘဟိုကော်မတီဝင်များဦးဆောင်သောကိုယ်စားလှယ်အဖွဲ့တို့ပါဝင်တက်ရောက်ခဲ့ကြသည့်ဆွေးနွေးပွဲတွင်2025ခုနှစ်နိုင်ငံရေးစည်ရေးအခြေအနေများနဲ့စစ်အာဏာရှင်စနစ်တိုက်ဖျက်ရေးလုပ်ငန်းစဉ်များကိုပွင့်လင်းစွာဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။နှစ်ဖက်အဖွဲ့အစည်းများသည်စစ်အာဏာရှင်တိုက်ဖျက်ရေး Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်နိုင်ငံရေးစည်ရေးပူးပေါင်းဆောင်ရွက်မှုများပြုလုပ်ရန်လူထုစည်းရုံးရေးနှင့်ကာကွယ်ရေးလုပ်ငန်းများတွင်အပြန်အလှန်ပူးပေါင်းဆောင်ရွက်ရန်နည်းလမ်းများရှာဖွေထုတ်ဖော်ရန်နှင့်ပုံမှန်ထိတွေ့ဆက်ဆံရန်သဘောတူညီခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ Southern Eagle PDF တရေစေမှုရဲဘော် Lightning ပကူရန်ကုန်လမ်းပိုင်းတိုက်ပွဲတွေကြာဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ Southern Eagle PDF တရေမှာစေမှုရဲဘော် Lightning သည်2025ခုနှစ်မေလ10ရက်နေ့ကပကူရန်ကုန်လမ်းပိုင်းနဲ့ဖြစ်ပွားခဲ့သောစခန်းသိမ်းတိုက်ပွဲတွေတော်လှန်ရေးတပ်ဝင်များထမ်းဆောင်ရင်းကြာဆုံးသွားခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။စေမှုရဲဘော် Lightning ဟာ2021ခုနှစ်လေးလပိုင်းမှာစစ်အာဏာရှင်ကိုလက်နက်ကင်တော်လှန်ဖို့တော်တဲ့ရောက်လာခဲ့သူဖြစ်ပြီးရဲဘော်တယောက်အနေနဲ့အခြေခံစစ်ကူတာရေးပညာကိုသိယူရင်တော်လည်းလိုအပ်ချက်ကိုဖြည့်စည်းရင်ကတည်းစေမှုတယောက်ဖြစ်လာခဲ့တယ်လို့သိရပါဗျ။ရဲဘော်လိုက်တနေဟာတော်လည်းတပ်ဖွဲ့တွေနဲ့ CDM ဆရာဝန်တွေပါဝင်ကြဖို့လည်းတိုက်တွန်းခဲ့မှုပါဗျ။ဆလဘီကန်တလူရွာအနီးမှာစက်ကြီးကောက်ဖို့လာတဲ့ပြူများနဲ့စစ်ကောင်စီတပ်ဖွဲ့ကိုပြစ်ခတ်တက်ခတ်ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။စကိုင်းတိုင်းစကိုင်းမြို့ကန်တလူရွာအနီးမှာစက်ကြီးကောက်ခံဖို့လာတဲ့စစ်ကောင်စီတပ်သားများနဲ့ပြူစောတိအဖွဲ့ကိုပြစ်ခတ်တက်ခတ်ခဲ့တယ်လို့ Generation Z Power GCP မန္တလေးကထုတ်ပြန်ထားပါတယ်။မေလ9ရက်နေ့မနက်8:00နာရီခွဲဝန်းကျင်မှာစစ်ကောင်စီတပ်ဖွဲ့ကမဟာမိတ်တပ်ဖွဲ့များကစတင်ပြစ်ခတ်တက်ခတ်ခဲ့တာဖြစ်ပြီးမိနစ်20ခန့်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်က3ဦးသေဆုံးက2ဦးထဏ်ရာရရှိခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေစီးနင်းလာတဲ့ကားကိုဖျက်ဆီးနိုင်ခဲ့တယ်လို့သိရပါတယ်။စစ်စည်ရေးကို Generation Z Power GCP မန္တလေးပြည်သူ့ကာကွယ်ရေးမြို့ပြပြောက်ကြားတပ်ဖွဲ့ Torin to be LDF BRALDF နဲ့ရဲကြီးပကဖတို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ကလဲလွေတူခရိုင်မှာစစ်ကောင်စီရဲ့လက်နက်ကြီးပြခတ်မှုကြောင့်အမျိုးသမီးတဦးဒဏ်ရာရဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ကရင်အမျိုးသားအစည်းအရုံးကော့တူးလေအချုပ်နယ်မြေကလဲလွေတူခရိုင်အတွင်းစစ်ကောင်စီရဲ့လက်နက်ကြီးပြခတ်မှုကြောင့်အမျိုးသမီးတဦးထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်တလုံးပျက်စီးခဲ့ရတယ်လို့ KNU ကထုတ်ပြန်ထားပါဗျ။မေလ9ရက်နေ့မှာမူးမြို့နယ်ဖျားလဟာကျေးရွာထက်ကိုစစ်ကောင်စီခမရ439တပ်မှ120မမလက်နက်ကြီးနှလုံးပြခတ်ခဲ့ရာအသက်41နှစ်အရွယ်ရှိမမိုးတီတာလက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့တယ်လို့သိရပါဗျ။အထူးမေလ၄ရက်နေ့ကလည်းခလာရ63ရတံပိုတက်ရင်ကနေမာဒီကွင်းကို120မမနှလုံးကထွေဆုပ်ကြေးရွာကိုတစ်လုံးနဲ့တံကွင်းမှာရေလဲကြေးရွာကိုတစ်လုံးစုစုပေါင်း၄လုံးပြက်ကက်ခဲ့တယ်လို့သိရပါတယ်။ထို့ပြင်မေလ6ရက်နေ့ကလည်းရွာချင်းအင်းကျုံကုံမယန်းစိန်လေးအရှိတောင်စုအနောက်တောင်စုတမခေါ်ရံမျိုးအောင်စတဲ့ကြေးရွာတွေကိုစစ်ကောင်စီတပ်ကလေးရည်ဖြင့်ဘုံ24လုံးကျဲချခဲ့တယ်လို့ဆိုပါတယ်။လေတို့မျိုးနဲ့အတွင်းမှာလည်းမေလ၄ရက်နေ့ကခလာရ164တက်ကနေရောက်သွားကုန်းရွာကို81မမလက်နက်ကြီးနှလုံးပြက်ကက်ခဲ့ကနတ်တပ်ကွေးမှာ6ဝရွာကို81မမနှလုံးပြက်ကက်ခဲ့တယ်လို့သိရပါဗါးစောထိမြို့နယ်မှာလဲမေလ3ရက်နေ့ကတောင်ငူလေတက်မှတက်လာတဲ့ Y12 လေးရင်ဖြစ်ကွင်းစိတ်လေးလန်းစုံကိုဘုံ33လုံးချဲချခဲ့က4ရက်နေ့မှာလဲတီတာရီကျေးရွာဘေးကိုပေါင်900ပုံချက်ချခဲ့ပြီးခလာရ353ညတက်ကလည်းရှမ်းရွာကျေးရွာကို120မမလက်နက်ကြီးအလုံး20ပြက်ကက်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာရှေးမြို့ခလာရ136တက်အနီးမှာအမျိုးသားတအူမိုင်းနေမိပြီး6နောက်တစ်ဖက်ဖျက်ခဲ့ရဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မုံပြင်းနယ်ရှေးမြို့နယ်မော့ကနေကျေးရွာအခြေဆိုင်ခလာရ136တက်အနီးမှာအမျိုးသားတအူမိုင်းနေမိခဲ့တာကြောင့်6နောက်ဖျက်ခဲ့ရတယ်လို့လက်ကုံးအိမ်စာစင်ကဖော်ပြထားပါဗျ။မေလ9ရက်နေ့ကမော့ကနေကျေးရွာကားစိတ်ပိုင်းနေအသက်42နှစ်အရွယ်ရှိအမျိုးသားတအူဟာညနေ4နာရီခန့်မှာမိုင်းထိခဲ့တာလို့ဆိုပါတယ်။၎င်းအမျိုးသားဟာဥယျာဉ်ခြံကနေပြန်လာချိန်မှာအပေါ့ပါသွားချင်လာတဲ့ကြောင့်ခလာရ6တက်ချန်စီယိုနာတိကပ်ပြီးတွားမိရာကမိုင်းနေမိခရာလို့ဒေတာခန်တို့ကပြောပါတယ်။မိုင်းပေါက်ကွဲမှုအတွင်း၎င်းရဲ့ညာဘက်ခြေချင်းဝှက်ထိကျေတွားခဲ့ပြီးမိုင်းထိထားတဲ့ခြေတော်ကလှိုက်စားကရမ်းစိတ်တက်နေတာကြောင့်ဒူးစစ်အောက်ကနေဖျက်လိုက်ရတယ်လို့သိရပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းထောက်မစ်စစ်သွင်းတဲ့ခါရှက်တို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။
ဗီဒီယိုအညီကြီးမှဆက်လက်တင်ပြနေပါတယ်။စီးရီးသတင်းပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမှမှဖတ်ကြားတင်ပြပြီးတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။ခုချိန်ကစပြီးဗီဒီယိုအညီကြီးရဲ့မနက်ခင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ຫນွေဦးမှမှကျမအောင်ဆုံးတင်ပြပေးမယ့်သတင်းကတော့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအစည်းအဝေးပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်သက်ဦးဆောင်ကျင်းပတဲ့သတင်းပဲဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအစည်းအဝေးအမှတ်စဉ်18မြင်းဆောင်2025ကိုမေလ10ရက်မနက်10:00ချိန်မှာကျင်းပခဲ့ပါတယ်။စီဝေးမှာဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်သက်မှဖွင့်မစကားပြောကြားခဲ့ပါတယ်။ ဆက်လက်ပြီးတရောင်းလာကြတဲ့ဂျာကာလာဒီတန္တရပြည်သူ့အချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအဖွဲ့ဝင်များမှ16မြင်းဆောင်2025တွင်ချမှတ်ထားသောရှင်းလုပ်ငန်းစဉ်များနဲ့ပတ်သက်ပြီးပြည်စည်းမှုအခြေအနေများနဲ့ဆက်လက်ဆောင်ရွက်ရန်ကြံရှိနေတဲ့လုပ်ငန်းစဉ်တွေကိုချပြရှင်းလင်းပြီးတရောင်းလာတဲ့ဝန်ကြီးဌာနရဲ့တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်တွေကိုအကျယ်တဝန့်ဆွေးနွေးခဲ့ကြပါတယ်။စီဝေးတို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တမ်းမှဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယပြည်ထောင်စုဝန်ကြီးများမြေဒဏ်အတွင်းဝင်များတွဲပတ်မြေဒဏ်အတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှငလင်ဘေးသင့်ဒေသများရှိတိုင်းပြည်နယ်လိုက်ထောက်ပံ့မှုစည်းရုံးမှတ်တမ်းများထုတ်ပြန်တဲ့သတင်းဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှမေလ6ရက်နေ့အထိ EOCC ရဲ့ခွင့်ပြုချက်နဲ့သခိုင်းတိုင်းမြေပြင်အုပ်ချုပ်ရေးဖွဲ့ထံတိုက်ရိုက်ထောက်ပံ့ထားသောကျပ်918.8သန်းပါဝင်ပြည်သူကလှူဒန်းထားသောလူငွေများထဲမှဌာနကတိုက်ရိုက်ထောက်ပံ့ထားသောကျပ်3985.9သန်းနဲ့ CSO CBOs များမှတက်ဆင့်ချိတ်ဆက်ပြီးငလင်ဘေးသင့်ဒေသများရှိတိုင်းပြည်နယ်လိုက်ထောက်ပံ့မှုစည်းရုံးမှတ်တမ်းများကိုထောက်ပြန်ခဲ့ပါတယ်။ထောက်ပံ့ကူညီမှုများကိုဒုက္ခခံစားနေကြရသောပြည်သူများထံနေရာဒေသမခွဲခြားဘဲရောက်ရှိအောင်ဆက်လက်ကြိုးစားဆောင်ရွက်နေတယ်လို့ဝန်ကြီးဌာနကအသိပေးဖော်ပြပါတယ်။ဆော်ပိုင်းကာလပြန်လည်ထူထောင်မှုအချို့စတင်နေပြီဖြစ်ပြီးပြည်သူအားဖြင့်အကောင်းဆုံးအကောင်းထည့်ပေါ်သွားမယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကဆိုပါတယ်။2025ခုနှစ်မလ28ရက်မွန်လွယ်ပိုင်းမှာစကိုင်းမြို့ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့အင်အား 9.8 အဆင့်ရှိစကိုင်းငလျင်ကြောင့်လူရေ 3,000 ကျော်သေဆုံးခဲ့ရပါတယ်ရှင်။နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့ဂျမစီယိုစုကကျူးလွန်ခဲ့တဲ့စူးလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ဖြစ်စဉ်ပေါင်း398မြို့နဲ့သေဆုံးသူပေါင်း423ဦးရှိနေတဲ့သတင်းဖြစ်ပါတယ်။ဂျမစီယိုစုကကျူးလွန်ခဲ့တဲ့စူးလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ဖြစ်စဉ်ပေါင်း328မြို့နဲ့သေဆုံးသူပေါင်း423ဦးရှိနေတယ်လို့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကိုပေးပို့တိုင်ကြားလာတဲ့အချက်တွေနဲ့စနစ်တကျကောက်ယူစုဆောင်ထားတဲ့အချက်တွေကိုအခြေခံပြီးခေတ်ခဏန်းတွေကိုသူတေသနပြုလုပ်ဖို့ထားတာဖြစ်ပါတယ်ဒီ dashboard မှာဖော်ပြထားတဲ့အစုလိုက်ပြုံလိုက်တက်ပြတ်မှုဆိုတာဖြစ်စဉ်တစ်ခုထဲမှာလူငောင်းနဲ့အထက်တက်ပြတ်ခံရတာကိုဆိုလိုခြင်းဖြစ်တယ်လို့ဆိုပါတယ်လက်ရှိ dashboard ကိုကြည့်မယ်ဆိုရင်စုလိုက်ပြုံလိုက်တက်ပြတ်ခံခဲ့ရတဲ့ဖြစ်စဉ်ပေါင်း328မြို့နဲ့သေဆုံးသူပေါင်း423ဦးရှိနေတာကိုတွေ့ရမှာဖြစ်ပြီး dashboard မှာဖော်ပြထားတဲ့အချက်လက်တွေဟာဂျမတ်စယုစုအာနာသိမ့်မှုကျူးပန်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကနေ2025ခုနှစ်ဧပြီလအထိကောက်ယူရရှိထားတဲ့အချက်လက်တွေဖြစ်တယ်လို့သိရပါတယ်ရှင်နိုင်ငံတော်က2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှာမေလ10ရက်နေ့အထိဂျမတ်စီယုစုမှဖမ်းဆီးထိန်သိမ်းပြီးနောက်သေဆုံးသူ23ဦးရှိခဲ့တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။နိုင်ငံချင်းသားများကုညီဆောင်ရှောက်ရေးတင်းကနေကောက်ယူထားတဲ့သတင်းချက်လက်တွေအရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေမေလ10ရက်နေ့အထိနိုင်ငံတော်မှာဂျမတ်စီယုစုမှဖမ်းဆီးထိန်သိမ်းပြီးနောက်၎င်းတို့ရဲ့တရားဝင်ထိန်သိမ်းရေးစခန်းများဖြစ်တဲ့စစ်ကြောရေးတွင်သေဆုံးသူမျိုးသား၄ဦး၊ရဲစခန်း၌သေဆုံးသူမျိုးသား၃ဦးနဲ့အကျဉ်းတော်များ၌သေဆုံးသူမျိုးသမီး၉ဦးနဲ့မျိုးသား9ဦးစုစုပေါင်း23ဦးသေဆုံးခဲ့တာကိုအမည်နဲ့တကားတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်မလီတိုင်းအောင်မြင်သားဆန်းမျိုးနဲ့မန္တလေးအိုးဘိုကျင်းတော်မှာထိမ့်သိမ်းခံထားရတဲ့နိုင်ငံချင်းသူမြင့်မြင့်တန်းဟာဆုတ်ယောဂခံစားနေခဲ့ရပြီးအကျဉ်းအောင်တွင်မှာလည်းလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရရှိခဲ့တာကြောင့်ယောဂပုံမှုဆိုးရွားလာခဲ့ပြီး2025ခုနှစ်မေလ6ရက်နေ့တွင်မန္တလေးထွေထွေယောဂကုသရုံကြီးသို့ပို့ဆောင်ကုသစင်မှာပဲထိုနေ့မှသေဆုံးသွားခဲ့ပါတယ်မြင့်မြင့်တန်းဟာ2023ခုနှစ်ဇူလိုင်လ29ရက်နေ့တွင်ဂျမတ်စီယုစုရဲ့ဖန်စီချင်းခံခဲ့ရပြီးနောက်ဂျမ်းဖတ်မှုတိုက်ဖြဲဥပဒေပုံမှန်52ကာဂျီဖြင့်တရားစွဲဆိုခံခဲ့ရက2024ခုနှစ်ဒီဇင်ဘာလ23ရက်နေ့တွင်ထောင်ဒဏ်5နှစ်ချမှတ်ခြင်းခံထားရသူဖြစ်ပါတယ်ရှင်ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မကြခင်မှာလှုပ်ရှားမဲ့ weaponization of aid campaign မှာပူပေါင်းပါဝင်ကြဖို့တိုက်တွန်းနှိုးဆော်တဲ့သတင်းဖြစ်ပါတယ်မကြခင်မှာလှုပ်ရှားမဲ့ weaponization of aid campaign မှာပူပေါင်းပါဝင်ကြဖို့ black money campaign mm ကတိုက်တွန်းနှိုးဆော်လိုက်ပါတယ်ငလင်ကယ်ဆယ်ရေးကာလအတွင်းလေကြောင်းတိုက်ခတ်မှုအကြိမ်280ကျော်ပြုလုပ်ခဲ့တဲ့ဂျမတ်စီယုစုလေကြောင်းတိုက်ခတ်မှုကယခုငလင်မလုပ်ခင်ကတည်းကစီယုစုတို့အဓိကထားကျူးလွန်နေတဲ့ဆရာဆွေးမှုအကြမ်းဖက်နည်းတစ်မျိုးဖြစ်ကြောင်းကျမတို့အားလုံးအသိဖြစ်ပါတယ်ငလင်လှုပ်တဲ့ကာလအတွင်းမှာပဲ ဆေယုစုဘက်ကလူမဆန်စွာရက်ဆက်ဆိုးရွားလာတဲ့ဒီလေကြောင်းတိုက်ခိုက်မှုကိုနေ့စဉ်ရက်ဆက်ပြုလုပ်ခဲ့တာကငြင်းမရတဲ့အမှတ်တရတစ်ခုဖြစ်ပါတယ်။ဆေယုစုဘက်ကအပြစ်ခတ်ရက်ဆဲမယ်ဆိုပြီးအေပီလ2ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့နိုင်ပိုင်းထွန်းမှာပဲကချင်နဲ့စကိုင်းမှာဘုံကျဲခဲ့ပါတယ်လို့ဆိုပါတယ်။ဆေယုစုသည်မလ28ရက်မှမေလ4ရက်နေ့အတွင်းလေကြောင်းတိုက်ခိုက်မှုစုစုပေါင်း282ကြိမ်ပြုလုပ်ခဲ့ကပြည်သူ256ဦးသေဆုံးခဲ့ပြီး456ဦးထိခိုက်ဒဏ်ရာများရရှိခဲ့ကြပါတယ်။ကျမတို့ပြည်သူတွေရဲ့အရှင်းလက်လက်ငရေတဲ့ရောက်နေရတဲ့ခံစားချက်တွေကိုနည်းနည်းမှထောက်ရှုမှုမပြုတဲ့အပြင်ပိုပြီးဆိုးရွားလာတဲ့အိမ်မက်ဆိုးတွေနဲ့တိတ်ဆိုးတွေပဲပေးနေတဲ့ဒီအကြမ်းမက်ဆီယုတ်စုတစ်တိုက်ကိုအင်အားချိနဲ့ပြိုလဲဖို့အတွက်တူညီတဲ့သတင်းစကား message တွေနဲ့လူမှုပါဝါအတန်းထုတ်ဖို့မဖြစ်မနေလိုအပ်ပါတယ်။လူသားချင်းစာနာထောက်ထားမှုကူညီတွေဟာလူမှုထံမရောက်ဘဲဆီယုတ်စုကလက်နက်အဖြစ်အသုံးပြုနေတာတွေနဲ့လူမှုထံမှန်တကယ်ရောက်မဲ့နီးလန်းတွေလမ်းကြောင်းတွေကတဆင့်ထောက်ပံ့ဖို့အတွက်ကြာခင်မှာလှုပ်ရှားမဲ့ weaponization of aid campaign မှာပူးပေါင်းပါဝင်ကြဖို့ပြည်တွင်းပြည်ပဖွဲ့စည်းများပါဝင်ပြည်သူလူထုတဦးချင်းစီကိုတိုက်တွန်းနှိုးဆော်လိုက်ရပါတယ်လို့ Black Money Campaign MM ကဖော်ပြပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက်တာကီနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတစ်ခါမှာတော့ကိုအောင်မားရဲ့နုပညာလက်ရာတစ်ပုဒ်ဖြစ်တဲ့တော်လန်တန်ခိတ်ကျန်းလို့အမည်ရတဲ့တော်လန်ရေးကဗျာကိုလွတ်လပ်နေဦးကခန်းစားရွတ်ဖတ်ပေးထားပါတယ်ရှင်
။တော်လန်တန်ခိတ်ကျန်းတော်လန်ရေးဆိုတာတည်ခြင်းနဲ့ရှင်ခြင်းကြကလှုပ်ရှားမှုဖြစ်တယ်။ခေတ်ဆိုတာအမြင့်ကနှုတ်ပြရမယ်လူရန်းစားတွေအတွက်ကျိုးမိတ်ချရာတရားယုံပဲ။ညှို့ဆက်ကိုပြစ်ပယ်ခြင်းဟာကိုတည်တွင်ကိုတူးတာပဲညီညွတ်ရေးဆိုတာမညီညွတ်ချင်သူတွေအတွက်လမ်းဆုံးဖြစ်ပေမဲ့ညီညွတ်ချင်သူတွေအတွက်လမ်းစာဖြစ်တယ်တခါခံရတာလောက်သူအပြစ်ဖြစ်ပေမဲ့အကြိမ်ကြိမ်ခံရရင်တော့ခံရသူအပြစ်ဖြစ်လာလိမ့်မယ်ခေါရိုးကျိုးနေတဲ့အတွေးခေါ်ဟောင်းတွေနဲ့တော်လန်ရေးကိုဥမဆောင်နိုင်ဘူးတော်လန်နဲ့အတွေးခေါ်စိုက်ထူကြငါငါငါဆိုတာတော်လန်ကြီးရဲ့အကြီးဆုံးရန်သူဖြစ်တယ်လို့သမိုင်းတရခံလည်းဖြစ်တယ်။တော်လန်ကြီးမှာလမ်းပြောက်ရင်လူတို့ကိုပြန်ကြည့်။လူတို့မှာမကုံခန်းနိုင်တဲ့အားတွေရှိတယ်။ညီညွတ်ရေးလို့ပါစပ်ကအော်ပြီးမညီညွတ်တာတွေလှုပ်နေတာ။ကောင်းဆောင်ဆိုသူတွေနဲ့ကောင်းဆောင်လှုပ်ချင်သူတွေရဲ့လှုပ်ရပဲ။ပန်းပွေကိုကြည့်ပြီးရေအတိတ်နဲ့ဆုံးဖြတ်တာဟာကရောင်းကြိုက်တခြားဖင်တခြားလှုပ်ရဖြစ်လိမ့်မယ်။ငါပြောတယ်လို့လှုပ်ငါလှုပ်တယ်လို့မလှုပ်နဲ့ဆိုတာဖနက်နဲ့ခြေတော့မတော်လို့ခြေဖနောက်ကိုလှီးခိုင်းတာမျိုးပဲတော်လန်သူတိုင်းမှာတော်လန်ဖို့အကြောင်းတရားရှိတာအသိမှပြုနိုင်မှညီညွတ်ရေးရမယ်တော်လန်ရေးမှာပညာတတ်ဆိုသူတွေဖောက်ပြန်ရင်တော်လန်ရေးဟာကြောက်เสียကောင်းအောင်အဖြက်စီးခံရလိမ့်ရှိတယ်နှွေဦးတော်လန်ရေးဘယ်ဆင့်တီရောက်နေပြီလဲအမှန်တိုင်းသဘောပေါက်ကြကိုအောင်မိုင်း
ဗီဒီယိုအညီကြီးမှာဆက်လက်တင်ပြနေပါတယ်အခုတခါမှာတော့ထိုင်းနယ်ဇက်ကဒုက္ခသည်စကန်တွေရိတ်ခအကူအညီထပ်မံလျှော့ချခံရလို့အမည်ရတဲ့မြန်မာနေဦးခရိုနီကယ်မေလ9ရက်မြင်ကွင်းကိုမင်းဦးကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်မြန်မာနေဦးခရိုနီကယ်မေ9မြင်ကွင်းထိုင်းနယ်ဇက်ကဒုက္ခသည်စကန်တွေရိတ်ခအကူအညီထပ်မံလျှော့ချခံရထိုင်းမြန်မာနယ်ဇက်တစ်လျှောက်မှာရှိတဲ့ဒုက္ခသည်စကန်တွေကိုနိုင်ငံတကာကပေးနေတဲ့အထောက်ပံ့တွေထပ်မံလျှော့ချခံရပြန်တဲ့သတင်းယခုရက်ပိုင်းမှာပေါ်ထွက်လာခဲ့ပြီးနောက်ဆုံးလျှော့ချခံရတဲ့ပမာဏကအရွယ်ရောက်ပြီးသူလူကြီးတဦးလျှင်တစ်လ 2.4 ဒေါ်လာဝန်းကျင်ထိုင်းငွေ88ဘတ်နဲ့အသက်5နှစ်အောက်အရွယ်ကလေးငယ်တွေအဖို့တစ်လ 1.5 ဒေါ်လာဝန်းကျင်ထိုင်းငွေ53ဘတ်သာရရှိတော့မဲ့အနေအထားလည်းဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ဒေသဖြစ်တဲ့ကရင်ပြည်ကယားနဲ့ထိစပ်နေတဲ့ထိုင်းနိုင်ငံဘက်နဲ့ကရင်ပြည်နယ်နဲ့ထိစပ်နေတဲ့ထိုင်းနိုင်ငံဘက်တွေမှာဒုက္ခသည်စခန်းတွေတည်ရှိနေတာဖြစ်ပြီးယခုလက်ရှိမှာစခန်းအလုံးမှာဒုက္ခသည်ဥယျာဉ်တသိန်းကျော်ရှိနေသေးတယ်လို့သတင်းဖော်ပြချက်တွေအရသိရပါဗျ။1990ခုနှစ်တွေအတွင်းနဝတလို့အတူကောက်ခေါ်ဆိုတဲ့အာဏာသိမ်းစစ်အစိုးရလက်ထက်က ကရင်ပြည်နယ်၊ကရင်ပြည်၊ကယားတို့မှာစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကျေးရွာတွေမီးရှို့ဖျက်ဆီးပြီး၎င်းကျေးရွာတွေမှာပြန်လည်မနေထိုင်နိုင်အောင်လှုပ်ဆောင်မှုတွေကြောင့်အဆိုပါကျေးရွာတွေကဒေသခံတိမ့်နဲ့ချီထိုင်းနိုင်ငံတဲကိုထွက်ပြေးတိမ့်ရှောင်ခဲ့ကြပြီးထိုင်းနိုင်ငံကနေဆက်တလျှောက်ဒုက္ခသည်စခန်းတွေဆောက်လုပ်ခွင့်ပေးပြီးနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကရိတ်ခါကျန်းမာရေးစောင့်ရှောက်မှုအတွက်စည်းကမ်းတွေထားရှိပြီးအကူအညီပေးခဲ့ကြတာဖြစ်ပါတယ်ထိုင်းနိုင်ငံအနေနဲ့လူသားချင်းစာနာမှုအရာဒုက္ခသည်စခန်းတွေဖွင့်လှစ်ပေးခဲ့ပေမဲ့ဒုက္ခသည်စခန်းမှာနေထိုင်သူတွေအနေနဲ့ထိုင်းနိုင်ငံထဲမှာအလုံးလုံးကန်ခွင့်မပြုကြပါဘူးဒုက္ခသည်စခန်းတွေစတင်ဖွင့်လှစ်ခဲ့စဉ်ကလက်နက်ကင်တိုက်ပွဲတွေရက်စဲသွားခဲ့ရင်ဒုက္ခသည်တွေအနေနဲ့၎င်းတို့နေထိုင်ရာကျေးရွာတွေစီပြန်နိုင်ကြမယ်ဆိုတဲ့မှန်းဆချက်အရေးအတွက်တချို့ကိုတတိယနိုင်ငံလို့ရည်ညွှန်းခေါ်ဆိုတဲ့ဩစတြေးလျအမေရိကတို့လိုနိုင်ငံတွေစီထွက်ခွာအခြေချဖို့အစီအစဉ်ကိုလည်းထိုင်းနိုင်ငံနဲ့အကူအညီပေးနိုင်တဲ့နိုင်ငံတွေအကြားနားလည်သဘောတူခဲ့ကြတာဖြစ်ပါတယ်။အနည်းငယ်မျှသောဒုက္ခသည်တွေကဂျပန်နဲ့အနောက်ဥရောပနိုင်ငံတွေကလက်ခံခဲ့ကြတာဖြစ်ပြီး2011ခုနှစ်ဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာချိန်မှာတော့ဒုက္ခသည်တွေကိုတတိယနိုင်ငံရွှေ့ပြောင်းအခြေချတဲ့အစီအစဉ်တွေခေတ္တအပြင်ရက်ဆိုင်ခဲ့တာ2021ခုနှစ်စစ်အာဏာသိမ်းမှုဖြစ်ပွားပြီးကာလတွေအထိဖြစ်ပါတယ်။တင်ကနဲနဲ့ချီတဲ့ဒုက္ခသည်စခန်းတွေဆယ်စုနှစ်နှစ်ခုကြာကြာလာတဲ့အထိတည်ရှိနေခြင်းဟာဆယ်စုနှစ်ခုနှစ်ခုကြာကြာမြန်မာနိုင်ငံရဲ့ပြည်တွင်းစစ်ရဲ့အပြေရှားရခက်ခဲတဲ့အခြေအနေကိုထင်ဟပ်ပြသနေသလိုတင်းနဲ့ချီတဲ့ဒေသခံတွေအဖို့မိမိတို့နေရက်ကိုမပြောင်းနိုင်ပဲမျိုးဆက်တစ်ခုပြီးနောက်တစ်ခုမွေးဖွားလာသည့်တိုင်ဒုက္ခသည်စခန်းတွေမှာနေထိုင်ကြရတဲ့အဖြစ်မျိုးကမျိုးဆက်တစ်ခုမကလူသားဂုံတိတ်ခါနဲ့အနာဂတ်မဲ့တဲ့အခြေအနေမျိုးအောက်မှာနေထိုင်ကြရတဲ့အဖြစ်ကရင်နာစရာကောင်းလာပါတယ်။1990ခုနှစ်တွေတုန်းကဒုက္ခသည်စခန်းတွေစတင်ဆောက်လုပ်ထားရှိခဲ့စဉ်ကဒုက္ခသည်ပြဿနာတွေကိုအခုလောက်ထိဆယ်စုနှစ်နှစ်ခုမကရှည်ကြလိမ့်မယ်လို့ထင်မှတ်ခဲ့ကြမှာမဟုတ်ပါဘူး။နိုင်ငံတကာအဖွဲ့အစည်းတွေကလည်းအခုလိုဆယ်စုနှစ်နှစ်ခုကြာတဲ့အထိထောက်ပံ့ကူညီရလိမ့်မယ်လို့မျှော်လင့်ထားကြမှာမဟုတ်ပါဘူး။1988မှာအာဏာသိမ်းခဲ့တဲ့နဝတအစိုးရ2010မှာရွေးကောက်ပွဲလုပ်ပြီးအာဏာရလာတဲ့ဦးသိန်းစိန်အစိုးရ2015မှာရွေးကောက်ပွဲနိုင်ပြီးအာဏာရလာတဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့2021မှာအာဏာသိမ်းခဲ့တဲ့မင်းအောင်လှိုင်ရဲ့စစ်ကောင်စီစတဲ့အစိုးရ40ရောက်လာခဲ့တဲ့အချိန်ဖြည့်ရှင်းနိုင်ခြင်းမရှိတဲ့အပြင်2021ခုနှစ်နောက်ပိုင်းပုံမကျဲပြန့်လာတဲ့ပြည်တွင်းစစ်ကြောင့်စစ်ဘေးတိမ်းရှောင်ရသူ4သန်းကျော်ထိရောက်လာခဲ့ခြင်းထိုင်းမြန်မာနယ်စပ်ကဒုက္ခသည်တသိန်းကျော်အရေးကစိတ်ဝင်စားစရာမကောင်းတော့သလိုအာယုံဆိုင်ခံရမှုလည်းရော့ကျလာတာတွေ့ရပါတယ်။နိုင်ငံတကာအစိုးရတွေကုလသမဂ္ဂနဲ့အကူအညီပေးရေးအေဂျင်စီတွေအနေနဲ့ကမ္ဘာကြီးမှာလက်ရာဝါဒကိုကျိုးစည်းဝါးကာကွယ်မဲ့အစိုးရတွေနဲ့စစ်ပွဲတွေကိုအားပေးအမြောက်ပြုတဲ့အစိုးရတွေအာဏာရလာတဲ့ကာလမှာထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုရိတ်ခါကျန်းမာရေးစောင့်ရှောက်မှုတွေအကူအညီပေးဖို့စိတ်ဝင်စားမှုရော့ကျလာတဲ့သဘောလည်းဖြစ်ပါတယ်။မကြသေးခင်ကအမေရိကန်သမ္မတထရန့်က USAID အကူအညီတွေဖြတ်တောက်လိုက်ချိန်မှာထိုင်းနယ်စပ်ဒုက္ခသည်တွေအတွက်ဖွင့်လှစ်ထားတဲ့ဆေးကမ်းတွေပိတ်လိုက်ရလို့နာရာရှည်ယောဂသည်အချို့ကွယ်လွန်ခဲ့ရတဲ့သတင်းတွေလည်းဖတ်မိကြပြီးဖြစ်ပါလိမ့်မယ်။စစ်စရိတ်တွေဘီလီယံရာခိုင်နှုန်းကနေထရီလီယံနဲ့ချီသုံးဆွဲနေကြချိန်စစ်ပွဲတွေကြောင့်ဒုက္ခရောက်နေကြတဲ့တန်းနဲ့ချီတဲ့ကမ္ဘာတဝန်းကဒုက္ခသည်တွေကိုကူညီဖို့နိုင်ငံတကာအစိုးရတွေကစိတ်ဝင်စားကြတော့တဲ့အဖြစ်ကဒီနေ့ကမ္ဘာရဲ့ရင်ဆိုင်နေရတဲ့အခြေအနေမှန်ဖြစ်ပါတယ်။မြမအရေးမှာကူညီပေးခဲ့ကြတဲ့အနောက်နိုင်ငံတွေ၊အမေရိကန်ပြည်ထောင်စုစတဲ့နိုင်ငံတွေကအစိုးရတွေအနေနဲ့စစ်အေးတစ်ပိုင်းစစ်ပူတစ်ပိုင်းဖြစ်နေတဲ့လက်ရှိကမ္ဘာကြီးမှာမိမိတို့နိုင်ငံကာကွယ်ရေးအသုံးစရိတ်မြှင့်ဖို့၊ကုန်သွယ်ရေးစစ်ပွဲတွေမှာအနိုင်ရဖို့၊ခံနိုင်ရည်ရှိဖို့စတဲ့အကြောင်းအရာတွေနဲ့လက်မလဲအောင်ဖြစ်နေကြတဲ့အနေအထားလည်းဖြစ်ပါတယ်။ဒုက္ခသည်စခန်းတွေနိုင်ငံတကာအထောက်ပံ့လျှော့ချခံရတာထိုင်းမြန်မာနယ်စပ်တစ်ခုတည်းမဟုတ်ပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့တသန်းဝန်းကျင်ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေလည်းပါဝင်ပါတယ်။ခုနှစ်နှစ်ကျော်ရှစ်နှစ်ထဲရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြဿနာကိုလည်းဖြေရှင်းနိုင်ဖို့လမ်းစကောင်းကောင်းမမြင်ရသေးသလိုဆယ်စုနှစ်နှစ်ခုကြာကြာထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအရေးလဲအပြေရှားနိုင်ဖို့မလွယ်သေးတဲ့အနေအထားဖြစ်ပါတယ်။နိုင်ငံတကာအကူအညီတွေကိုအဓိကအားကိုးနေရတဲ့အခြေအနေမျိုးကနေလွတ်မြောက်အောင်ဘလို့အပြေရှားကြမလဲဆိုတာသက်ဆိုင်ရာနိုင်ငံရေးစစ်ရေးအဖွဲ့အစည်းတွေနဲ့လူမှုအတိုင်းဝိုင်းခေါင်းဆောင်တွေဆွေးနွေးအပြေရှားဖို့အ мян ဆုံးလိုအပ်နေပြီဖြစ်ပါတော့တယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရိုလာတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်ပါနေစွာပါဗီဒီယိုအန်ယူဂျီတပတ်တော်တော်လေးကိုရခိုင်ဘာသာနဲ့တောင်းစားပြလာဖို့ဖိုက်ပါတယ်အကျဉ်းရိုလာတန်တာပါပြည်သူစောတနေဘရောင်ဝါလေရာဖို့ဖောက်ကိုစင်ညွှင့်ရီလူဖရိုက်ဒေးဆိုသောမမင်းကေဖို့လိုအဂရောင်းယာယီသမရတူဝါလရှိလာကပရောဂရမ်ရတဲ့တော့ကိုပနာမတောင်စားပေးပါမယ်ပရိသူစောတနဲ့ပရောင်းဝါလှေရာဖို့ဖောက်ကိုစေညွန့်ရီလူဖရိုက်ဒေးဆိုသောမမင်းကေဖို့လိုအဂရောင်းပရိသူကကွေရီတက်မတော်တေထောင်ခရောင်းလေးနိုင်ပရိအခင်အနာမှာအမျိုးသားညီငယ်ရဲ့အဆိုရာနိုင်ငံတော်ယာယီသမရတူဝါလရှိလာကပရောဂရမ်ရမင်းခွန်းမှာထေးသွန်းပရောဂရမ်ပါရီပရိသူကကွေရီတက်မတော်စောလာနေခံအဖွဲ့အစည်းဖရိုက်ဒေးအတော့လာနေနဲ့ပဲတောက်ပိကေလေးနာရီခံယူရှာမရှိခဲ့တိုင်းပြည်နောင်ပရိသူအတော့အန်ဒရီရှိရဲ့အဖွဲ့အစည်းဖရိုက်လာနိုင်ပါရီကျွန်တော်အခုပရောဂရမ်ရရှာစောလာနေကိုင်းလန်ဆိုင်နာလူထူးလန်ဆိုင်ရှန်တွေ့နေရင်နေရမှာခိုင်မာရီနိုင်ငံရေးအမရွန်တရဲကိုလေနာစွာခံယူထားရီကိုပရော့နီစော်ဖရိုက်ပါရီပရိသူကကွေရီတက်မတော်ဤအခရိခံမှုစော်ပရိသူကိုကာကွေဖို့ဖရိုက်ပရီရေပရိသူကိုရင်ပရူဖို့မဟုတ်ဆိုစော်လေလီနာနာခံယူထားဖို့ရာဖရိုက်ပါရီကျွန်တော်တို့စော်ရင်သူကိုမိန့်ပိုင်ချောင်းပရီရေပရိသူအပေါ်မှာကြားခဲ့ရီပိုင်ချောင်းသွုံဖို့လိုပါရီယော့အမရွန်ကျွန်တော်တို့စော်ရင်သူအပေါ်နိန့်ပိုင်ချောင်းပရီရေပရိသူအပေါ်လားပိုင်ချောင်းဖို့လိုပါရီပရိသူကကွေရီတဲသားတီအရိတော်ဘုံတဲသားတိကန်ဆွေးထားရတဲ့နဲ့ပရောင်ဝါစောဇာတုဖားကိုလှေရာဖို့လေးဆိုစောပရိသူကပြန်ပြီးရေဆုံဖရက်စောဖရိုက်ပါရေပရိသူစောတဲ့ပရောင်ဝါလှေရာဖို့ဖားကိုစင်ညွန့်ရလူဖရိုက်ကြီးဆိုစောမမင်းခဲ့ဖို့လိုပါရေလို့ယာယီသမဒါကပရောပါရေယောင်းအပရောင်ပရိသူကကွေရတဲ့မတော်အေးအမင်းအဖားစောပရိသူသားဖရိုက်ကောင်းလေးယာယီသမဒါကထဲလောင်ပရောပါရေစာလာပိကေဥဥလာစောကွေလွန်မှုစောရခိုင်နိုင်ငံရဲ့တော်အဖို့တင်ရေဝင်းနေဖွေရာဆုံရှုံမှုတစ်ခုဖရိုက်တယ်လို့အမျိုးကြီးနိုင်ငံခရရီဝင်ဂရီဝင်းနေစကားဆိုတဲ့တောင်းကိုတောင်းစားပေးပါမယ်ဥဥလာစောကွေလွန်မှုစောရခိုင်နိုင်ငံရဲ့တော်အဖို့တင်ရေဝင်းနေဖွေရာဆုံရှုံမှုတစ်ခုဖရိုက်တယ်လို့အမျိုးကြီးနိုင်ငံခရရီဝင်ဂရီဒေါ်ဆောင်မအောင်ကဝင်းနေစကားဆိုလိုက်ပါရီအန်ကေဥဥလာစောစာရိစရာခွန်နိုင်စင်လေးမျိုးစားနိုင်ငံရဲ့တမကွေလွန်အနိုင်စားရောက်ကောင်ကရာတီရာရတော့အလွန်ဝင်းနေဆိုင်မကောင်းဖရရပါရီရခိုင်နိုင်ငံရဲ့အတော့အဖို့တန်ရီဝင်းနေဖွေရာဆုံရှုံမှုတစ်ခုဖရပါရီမြန်မာနိုင်ငံရဲ့မလေးနိုင်ငံရဲ့သမဆူစောရှာပါလာရီမဟုတ်ပါလားအန်ကေနန်တတူ2005-2020လွဲတော့အတွန်းလွဲတော့ကိုစလီတာဝန်အတူတကွာထင်းဆောင်ခါခဲ့တဲ့အရှင်ဒီစောအမေတရာဂုံလူဆရာအခိုင်အတန်တီဖရိုက်ခါပါရီတဘို့တူစောမတူစာတိရှိခါရီတိုင်အောင်အတွေ့အကြုံဖဲသန်းမှုတွေနာနိုင်ငံရဲ့သမပိသားမော့ပေါ်တန်ဖို့ထားလေးစားရီလူတို့ဥပါမိသားစုရေဖို့ရေပါတီနာတူခရီးကွေးဝင်နေရပါရီလို့ဆိုထားပါရီရခိုင်ဝါရောင်းနိုင်ငံရေးသမား ULAAA နိုင်ငံရေးမှုဆရာဦးလာစောခေါ်ကဗျာဆရာမောင်ခိုင်အောင်စောကွေလင်ရီအရှိမအသား82နှစ်ရှိပေဖရိုက်ပိကေမေလ9ရက်ညစေတနာရီ45မိနစ်မှာကွေလွန်လာခါပါရီဆာလာပိကေရခိုင်ပြည်တော်ကျဲမာရီဝင်ထင်းပန်နင်းသားတီအေအေခေါ်ရီတတော်ကိုတောင်းစားပေးပါမယ်အာရာခတက်တော်တော်လင်ရီအစောရာ ULAAA စောရခိုင်ပြည်အတွန်းကျဲမာရီဝင်ထင်းတီလိုအရှာဖရေးစီပိုကျဲမာရီဝင်ထင်းဖီဂရက်နိုင်ပန်နင်းသားတီအတော်ရှောင်းလော်ခေါ်ရူနီကောင်ရခိုင်တတော်ဌာနကပေါ်ပရာရှာရာတိရာပါရီဧပြီလ25ရက်ရာဆွေနာပီတာတိုင်ဆိုင်တီသားမှာစာထုတ်ပြန်ခါပြီးရေရှောက်လော်တီကိုမီလာ25ရက်နေ့နောက်ဆုံးထားလာခင်ပိုဖရိုက်တီလို့တီရာပါရီရှောက်ထားနိုင်ရီလူတီအထားတန်ပညာပြီးဆုံးထားရီလူစေကျော်သားကအသား30အောက်လူငယ်တီဖရိုက်ယာပိုဖရိုက်ပြီးရေရှောင်းလော်မှာနိုင်ငံသားမဲပုံတောင်မဲတူဒဲပုံနှစ်ပုံပညာရီခရောင်းထောက်ခင်စာနောက်ဘရက်ကွာအုံရှုံရီမှုဤဇာရိုက်တာထောက်ခင်ရီစာပူးတွေးတောင်ဘရာရာဖို့ပရိုက်ဗနာရှောင်းလော်ဒီကိုမြို့နေအလိုက်ပြည်သူချင်းမာရီဌာနတိကတဆောင်းချင်းမာရီဝင်ထင်းတီပါကိုတောင်သွားရဖို့ပြိုက်ကြလို့သိရပါရီ။တောင်နဲ့ကာလာစောရှိုင်းလာပြိုက်ပြီးအနည်းဆုံး၅နိုင်တာဝန်ထမ်းဆောင်ရဖို့ပြိုက်ပြန်တာ ASC ဆိုင်စောရခိုင်ပြည်ဤချင်းမာရီဆောင်ရှောက်မှုလို့အရှာတိကိုဖရစ်စီနိုင်ဖို့ရီရီထားတယ်လို့သိရပါရီ။စာလာပြီးအန်တိုက်ပွဲပြန်ဆလွန်ပါကာဖာရေပေါ်တီကိုပြည်သူတီက On the brief panel, Grosso Kari, the Dongo Tansa Piba me, Rakhine Brine, M. Room Ruthin Taipu Ma, Bawan Taikai Kaget, Selang Paka Pari Forti, Minkan, Depuigo, Brenla Soma, Dida can breathe the Diga, On the brief pending now, Grosso Kaget, Lutira Bari, Saikong CE, and out on time Saitana show, Napaka, a Bawan, M. Runiga, Desa Kendigo, Taikai Thing by Kari, Taipu Di Ato, Araka, Deton, Nanda Du, Dawen, Great Wen Ao, Ten Sound Kaget, Selang Paka Pari
ပေါ်ဒီကိုဒေတာခံပြည်သူတွေကကရုစုဂုံပုခါကဲစော်ဖရိုက်ပါရီအခုတောင်စာပြီးခါရတဲ့တောင်ဒီကိုရေဒီယိုအန်ယူဂျီရဲ့ပွဲသားတီကပြပို့ထားစော်ဖရိုက်ပါရီဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်တွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက် 8:00 AM နာမီတာ 11.9 MHz တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှုပ်အားပေးများရဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်အရေးတော်ပုံအောင်ရမည်